အခုဆက်ပြီးတော့ကမ္ဘာဒုက္ခသည်ပဋိပက္ခဖြေရှင်ရေးညီလာခံအကြောင်းကိုပြောပြပေးခြင်းပါတယ်။ကမ္ဘာဒုက္ခသည်ပဋိပက္ခကိုဖြေရှင်ရေး၃ရက်ကြာညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့ကစတင်နေပါတယ်။အစိုးရအဖွဲ့ဝင်ဝန်ကြီးတရားနီးပါအပါအဝင်ကိုယ်စားလှယ်ပေါင်းထောင်နဲ့ချီတက်ရောက်နေတဲ့ကုလသမဂ္ဂရဲ့ကမ္ဘာဒုက္ခသည်များဖိုရမ်မှာတော့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေကိုကူညီရေးအတွက်နီလန်းရှာဆွေးနွေးနေကြတာပါ။ကမ္ဘာပေါ်မှာဒုက္ခသည်အများဆုံးနိုင်ငံများစီးရင်ဝင်မြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့လေညီလာခံမှာတက်ရောက်နေပါတယ်။ Henry Ridgeway ရဲ့သတင်းဆောင်မကိုမတ်သိန်ကြီးထိုက်ကပြောပြပေးပါရှင်
။ရခိုင်ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ကဘင်္ဂလားဒေ့ရှ်မှာခိုလုံနေကြရတဲ့အချက်ကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်အများဆုံးနိုင်ငံတစ်နိုင်ငံအဖြစ်စီးရင်ဝင်နေတာပါ။နှစ်နဲ့ချီကြာမြင့်လာပြီးနောက်ဒီဒုက္ခသည်တွေဌာနပြန်ရေးကလည်းမရေမရာဖြစ်နေပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့ကိစ္စကဒုက္ခသည်တွေဌာနပြန်ရေးအတွက်အဓိကအတားအဆီးတစ်ခုဖြစ်နေပါတယ်။အခုဒုက္ခသည်များဆိုင်ရာညီလာခံမှာတော့ဂျီနီဗာကုလသမဂ္ဂဌာနချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းတက်ရောက်နေပြီးမြန်မာဘက်ကဆွေးနွေးဖို့လည်းရှိနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR သမိုင်းကြောင်တစ်လျှောက်မှာပထမဆုံးနဲ့အကြီးအကျယ်ဆုံးဖြစ်တဲ့အခု2019ခုနှစ်ကမ္ဘာဒုက္ခသည်များဖိုရမ်မှာတော့အဓိကအဖြစ်ကမ္ဘာတလောပရိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း25သန်းကျော်အရေးကိုဖြည့်ရှင်ရေးနီးလန်းရှာဖို့ဖြစ်ပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကမ္ဘာဒုက္ခသည်များဖိုရမ်မှာနိုင်ငံတကာကပိုပြီးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်
။ Now more than ever we need international cooperation
ကုကြရဆိုရင်နိုင်ငံတကာရဲ့လက်တွေ့ပူးပေါင်းဆောင်ရွက်မှုထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်မှုတွေအလိုအဆုံးချင်းဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီမှာဆုံတွေ့ကြတာပါ။ထွက်ပြေးနေကြရသူတွေအတွက်ဗိုလ်ပြီးကောင်းမွန်တဲ့ဖြည့်ရှင်ချက်လိုအပ်ပါတယ်။ဒီလူတွေကိုလက်ခံထားတဲ့နိုင်ငံတွေနဲ့အတိုင်းဝိုင်းတွေကိုပိုပြီးထောက်ပံ့ကူညီဖို့လိုအပ်ပါတယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့အခုကမ္ဘာဒုက္ခသည်များဖိုရဟာဆိုရင်ရန်ပုံငွေအတက်တွင်မကဘဲနိုင်ငံတွေဘက်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမူဝါဒတွေအချက်မှဆောင်ရွက်ဖို့ဂရီးကဝတ်တွေထွက်ပေါ်လာရေးအတွက်ပါရည်ရွယ်တယ်လို့ပြောဆိုထားပါတယ်။ကမ္ဘာတဝန်းကလူပေါင်းသန်း80ကျော်ဟာအတင်းအဓမ္မအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။နိုင်ငံများစုကအထူးသဖြင့်ချမ်းသာတဲ့နိုင်ငံတွေကအပြည့်အဝမကူညီဘူးလို့လဲကုလသမဂ္ဂကပြောပါတယ်။အခုဖိုရမ်မှာတော့ဒုက္ခသည်အရေးတာဝန်ကြီးကိုမျှဝေထမ်းပိုးချရေးအတွက်ရည်ရွယ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂျီလီယန်ထရစ်ကပြောပါတယ
်။ The central idea is to share the burden
အဓိကရည်ရွယ်ချက်ကတော့မကြုံစပူးများပြားလာတဲ့လူရေအတွက်ကဘာတလွှားရွှေ့ပြောင်းမှုဝင်းတို့ဝင်ပိုးကြီးနဲ့အေအားမတာဝန်ကြီးကိုမျှဝေထမ်းဆောင်ကြဖို့ဖြစ်ပါတယ်
။အရင်တုန်းကလည်းအလားတူတိုက်တွန်းခဲ့ကြတာပါ။သုံးနှစ်သားဆီးရီးယားဒုက္ခသည်အလန်ခါဒီရင်းနှစ်သေဆုံးမှုလိုမျိုးဝမ်းနည်းစရာအဖြစ်မျိုးတွေကြောင့်ကဘာတဝန်းကဝိုင်းဝန်းဆောင်ရွက်ပေးကြဖို့တောင်းဆိုခဲ့ပေမဲ့တိုးတက်မှုကမရှိသလောက်ပါ။ဆီးရီးယားစစ်ပွဲကနေထွက်ပြေးလာသူအများစုဖြစ်တဲ့ဒုက္ခသည်3000ခွဲကိုတူရကီကလက်ခံထားရပါတယ်။အခုကမ္ဘာဒုက္ခသည်ဖိုရမ်မှာတော့တူရကီသမ္မတရစ်စစ်ထေရအာရိုဝန်လည်းတက်ရောက်နေပါတယ်။ဥရောပရဲ့ရွှေပြောင်းအခြေချသူများဆန်ရာမူဝါဒတွေကိုတူရကီဘက်ကထပ်ခါတလဲလဲဝေဖန်ထားတာပါ။2016ခုနှစ်သဘောတူညီချက်အရတူရကီကိုဖျက်ပြီးဂရိကိုသွားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတူရကီဘက်ကတားဆီးပေးခဲ့ပြီးအပြန်အလှန်အဖြစ်ဒေါ်လာ 6.9 ဘီလီယံအကူအညီရခဲ့ပါတယ်။တောင်းနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေဟာလည်းဂရိကျွန်းတွေကစခန်းတွေမှာတောင့်တင်နေကြရဆဲဖြစ်ပါတယ်။ဆာဟာရာဒေသခံရတောင်ပိုင်းအာဖရိကဒေသကကမ္ဘာဒုက္ခသည်ဥယျာဉ်ရဲ့၄ဘုံတစ်ဘုံကျော်လက်ခံထားရပါတယ်။ဗင်နီဇွဲလားမှာတော့နိုင်ငံရေးမပြေလည်မှုကြောင့်လူပေါင်း၄သန်းကျော်နိုင်ငံခန့်နေထွက်ပြေးနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR အနေနဲ့တော့ရန်ပုံငွေမလုံလောက်ဖြစ်နေပြီးသူ့အသုံးစရည်43ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ3.5ဘီလီယံလိုအပ်နေတယ်လို့ပြောဆိုထားပါတယ်ရှင်။